ွေးကောက်ပွဲကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာမဲစင်းနဲ့လူပိုအမြင့်စင်းတွေပါနေစေဖြစ်တာကြောင့်မဲဖုံးပွားပြီးမဲမတမာမှုတွေဖြစ်မှာကိုစိုးရိမ်မိကြောင်း NLD ပါတီကပြောပါတယ်။ဒါပြင်လွှတ်တော်ကိုယ်စားလှယ်လောင်းတွေအတွက်မဲယုံမှာစောင့်ကြည့်ပေးမဲ့မဲယုံကိုယ်စားလှယ်အရေးအတွက်ကိုတချို့မြို့နယ်တွေမှာကန့်တတ်နေတာကလည်းတန်တရာဝင်စရာဖြစ်တယ်လို့ဆိုပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင်
။ရွေးကောက်ပွဲကျင်းပဖို့တပတ်တောင်မလိုတော့တဲ့အချိန်မှာမဲစင်းနဲ့လူပိုအမြင့်စင်းတွေပါနေစေဖြစ်ပါတယ်။ပြည်နယ်တိုင်းတချို့မှာ20ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအထိလူပိုမဲစင်းတွေဖြစ်နေပေမဲ့ရွေးကောက်ပွဲကော်မရှင်ကအခုချိန်ထိပြန်လည်စီစစ်လှုပ်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကပြောပါတယ
်အခုကျွန်တော်တို့ရန်ကုန်မှာဒီကောမာလီမောက်တွေ့ရတာကသုံးမျိုးနဲ့ဒီမှာမျိုးနဲ့မှာတကယ်နေတဲ့လူရဲ့လူကြီးတဲ့20ရာခိုင်နှုန်းသုံးညမှာ40ရာလို့ပူနေတယ်အဲ့တော့ကျွန်တော်ပြည်ရဲ့ဘက်ကဘူဒီရောရွေးကောက်ပွဲကော်မရှင်မှာကျွန်တော်ပြောတော့သူတို့ရှိရဝန်ခံတယ်ပါလေဆိုရင်အဲ့ဒီပုံကိုယ်ဒီခါပူနေပါတယ်ပူနေဥစ္စာကအဲ့ဒီမှာအဲ့ဒီလိစ္ဆာမှာအရင်ကနေသွားတဲ့လူတွေဆိုပြီးသူတို့ပြောတယ်ဒါပေမဲ့အဲ့ဒီဘယ်မှာနေနေဘယ်မှာရောက်နေဆိုတာသူတို့ကမပြောဘူးဆိုတော့ဒီမိစ္ဆာမှာဒီလူမနေပါဘူးဆိုတာဒီလက်သူကလည်းပြောတယ်ရက်ွက်ကောင်ကြီးကလည်းပြောတယ်အဲ့ဒါကိုပြောတဲ့ကောင်မပြန်လုံပေးဘူးဘဝလည်းလုံပြီးဖို့မပြောဘူးရှင်းနေပြန်ပြေပြေလို့သူတို့မပြောဘူးဒီတိုင်းပဲထားနေ
မဲစင်းတဲ့လူပိုနာမည်တွေရှိနေတာကြောင့်မဲမသမာမှုတွေဖြစ်လာမှာကိုစိုးရိမ်မိကြောင်းဦးဝင်းထိန်ကပြောပါတယ်
အခုမဲပေးမဲ့လက်မှတ်တွေထုတ်ပေးနေပြီ။မဲပေးမဲ့လက်မှတ်ကမဲစင်းမှာပါတဲ့လူတွေတိုင်းထုတ်ပေးမှာ။ဆိုရင်ပုံနဲ့လူတွေအတွက်မဲစင်းလည်းထုတ်ပေးမှာပဲ။အဲ့လိုဖြစ်နေဆိုတော့ကျွန်တော်တို့ကမဲစင်းအပူတွေဟာမဲပူတွေဖြစ်လာနိုင်တယ်လို့ကျွန်တော်ယူဆတယ်။တခြားသူတို့ပါတီပေါ့ဗျာနာမည်တော့မပြောတော့ပါဘူး။တခြားသူတို့ပြီးခြင်းတဲ့ပါတီကိုပေးမဲ့မဲတွေဖြစ်ဖို့များတယ်လို့ကျွန်တော်သုံးသပ်မိတာ
။ရွေးကောက်ပွဲနေ့ကျရင်လွှတ်တော်ကိုယ်စားလှယ်လောင်းတဦးအတွက်မဲယုံမှာစောင့်ကြည့်မဲ့မဲယုံကိုယ်စားလှယ်နှစ်ဦးစီထားခွင့်ရပြီးပါတီတစ်ခုအတွက်ဆိုရင်မဲယုံကိုယ်စားလှယ်၈ဦးအထိထားခွင့်ရထားပေမဲ့အခုတော့ရန်ကုန်တိုင်းမြို့နယ်တချို့မှာမဲယုံကိုယ်စားလှယ်၂ဦးတည်းသာစောင့်ကြည့်ခွင့်ရတော့မယ်ဆိုတဲ့ကိစ္စဟာရွေးကောက်ပွဲအတွက်တန်တရာဝင်စရာဖြစ်လာကြောင်းဦးဝင်းထိန်ကထောက်ပြပါတယ
်။မဲယုံကြောင့်နဲ့ပတ်သက်လို့အခုကျွန်တော်ရန်ကုန်မှာတော်တော်စကားချေတင်ပြောနေရတယ်။ဥပဒေအရဆိုလို့ရှိရင်ကိုယ်စားလှယ်လောင်းတစ်ယောက်ဟာမဲယုံမှာထားဖို့အတွက်၂ယောက်ထားခွင့်ရှိတယ်။အဲ့တော့ကျွန်တော်တို့ဒီမြို့နယ်ဆိုရင်ကျွန်တော်တို့မျိုးသားပြည်သူတန်းကြတာကြီးတော့အလုံး၄ယောက်ရှိတယ်။ဒါဆိုရှိရထားခွင့်ရှိ။အဲ့ဒါကိုကျွန်တော်တို့ချင်းချင်းမှကြည့်တဲ့အခါကျတော့၆ယောက်ဆိုရင်မပိတ်တော့များတယ်။နောက်တစ်ခုကမဲယုံကကျင်းတော့ဆန့်ကျင်မှလည်းဆန့်မယ်။အဲ့တော့အနည်းဆုံး၃ယောက်နဲ့၄ယောက်ထားရင်လုံလောက်ပြီ။အဲ့လိုဆုံးပြပြီးတော့ကျွန်တော်၃ယောက်နဲ့၄ယောက်ထားဖို့ဆိုပြီးဆုံးပြရမှာ။အခုရန်ကုန်တိုင်းတချို့မြို့နယ်တွေမှာ၄ယောက်ပဲထားခွင့်ပြုမယ်။အဲ့ဒီ၄ယောက်တော့မှမဲယုံနဲ့မှ၁ယောက်အပြင်မှ၁ယောက်။ဒါကဥပဒေနဲ့မညီတဲ့အားတွေတို့လုံနေတာ။မဲယုံဆောင်ထားတဲ့ရည်ရွယ်ချက်ကမဲပေးအားပုံမှန်ဟုတ်မဟုတ်ရဲ၊တရားဝင်ဟုတ်မဟုတ်ရဲ။မတမာရီကဝင်နေမှုထားတာဒီလူတွေမဲစင်းပြည့်ပြထဲနေကြတဲ့ကျွန်တော်ဘယ်လိုချက်လို့လို့ကြားမလဲအကုန်လုံးအတူတူရှင်လို့လုပ်သွားမှာ
အခုဆိုရင်ရွေးကောက်ပွဲကော်မရှင်ကရိုက်ထားတဲ့မဲလက်မှတ်တွေမှာငကိုမူလအယောင်နဲ့လွဲနေတာကြောင့်ဒီအချက်ဟာမဲပေးမဲ့ပြည်သူတွေကိုထင်းအောင်ထင်းမားလွဲမှားစေနိုင်တယ်လို့ NLD ပါတီပြောခွင့်ရဦးဝင်းထိန်ကထောက်ပြပါတယ
်နောက်တစ်ခုကပြဿနာတက်နေတာတခုရှိတယ်ဒီကျွန်တော်တို့ပါတီရဲ့လူကအနီရောင်ရဲ့ခွတ်ကောင်းရဲ့ကျဲဖြူရဲ့အခုအဲ့ဒီမဲစင်းနေနမူနာမှာရတဲ့ခါမှာအနီရောင်ရဲ့ခွတ်တောင်းရဲ့ကျေပြီးမို့တော့ကျေဝါရီဖြစ်နေတယ်။ဘာကြောင့်လဲဆိုတော့သူတို့အင်ဒိုနီးရှားမှာတဲ့စက်ကူရဲ့အဝါရောင်နေ။အဲ့တော့အဲ့ဒီမှာ blank ပုံနေတဲ့ခါကျတော့စက်ကူအဖြစ်အောင်မို့တော့လည်းအဝါရောင်နေဖြစ်နေတယ်။ကျေပြီးမို့တော့ကျေဝါရီဖြစ်နေတယ်။အဲ့ဒါကတော်တော်ကိုရှုပ်ရုပ်လေးဖြစ်မဲ့လို့စား။ဒီမှာတော်တူတောင်းတာလေးရှိရဲ့ဒီတောင်းတာလေးရှိရဲ့သူတို့ခွတ်တောင်းကျေပြီးခွတ်တောင်းကျေပြီးအဲ့ဒါကိုတင်ထားပေးတာ။ခွတ်တောင်းကျေပြီးဘယ်ခွတ်တောင်းကျေရဆိုရှုပ်ခိုးကုန်မှာပေါ့။မဲဆန်းနိုင်ရှင်နေအဖြစ်ဖြစ်တော်လီတော်သားရပြက်လာတတ်မှာပေါ့
ရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာလ2ရက်နေ့မှာတတိယအကြိမ်အပြီးသတ်မဲစင်းထုတ်ပြန်ခဲ့ပေမဲ့မဲယုံတစ်ခုချင်းစီရဲ့မဲဆန္ဒရှင်စင်းကိုခွဲခြားကတ်တာကြောင့်စီစစ်ဖို့ပို့ပြီးခက်သွားစီတယ်လို့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ